မနေ့ကနေပြည်တော်မှာကျင်းပတဲ့တနိုင်ငံလုံးပြစ်ခတ်ရစဲရေးစာချုပ် NCA ၄နှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားဖွင့်မင်ကွန်းမှာတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်က1948ခုနှစ်ပင်လုံညီလာခံဟာလွတ်လပ်ရေးရပြီးနောက်ပြည်ထောင်စုတည်ဆောက်မဲ့နိုင်ငံရေးကိုဥတည်ဆွေးနွေးတာဖြစ်ပြီး21ရာစုပင်လုံညီလာခံကတော့လက်နက်ကင်ပဋိပက္ခတွေဦးဆုံးဘလို့ရက်တက်မလဲဆိုတဲ့ငြိမ်းချမ်းရေးကိုဥတည်ဆွေးနွေးတာဖြစ်တယ်လို့ပြောကြားခဲ့ပါတယ်59ပင်လုံရော21ပင်လုံရောပြည်ထောင်စုတရက်ကိုဘယ်လိုတည်ဆောက်မလဲဆိုတဲ့ဖြည့်ရှင်းတဲ့ပြဿနာဟာအဓိကပြဿနာဖြစ်ကြောင်းနဲ့21ပင်လုံနဲ့မတူတဲ့အချက်ဟာတိုင်းရင်းသားလက်နက်ကိုင်ပြဿနာကိုဖြည့်ရှင်းရေးတွဲပါတဲ့ပြဿနာဖြစ်တယ်လို့နိုင်ငံရေးလေလာသုံးသပ်သူဦးမောင်မောင်စိုးကပြောပါတယ
်21ပင်လုံရော59ပင်လုံရောပြည်ထောင်စုတရက်ကိုဘယ်လိုတည်ဆောက်မလဲဆိုတဲ့ပြဿနာကိုဖြည့်ရှင်းတဲ့နိုင်ငံရေးပြဿနာဟာအဓိကပြဿနာဖြစ်ပါတယ်အဲ့တော့59နဲ့ကျွန်တော်တို့လက်ရှိအခုလက်ရှိ21ပင်လုံနဲ့မတူတဲ့အချက်ကတော့တိုင်းရင်းသားလက်နက်ကိုင်ပြဿနာကိုဖြည့်ရှင်းရတွဲပါတဲ့ပြဿနာဖြစ်တယ်လို့အဲ့လိုပဲကျွန်တော်မြင်ပါတယ်
တိုင်းရင်းသားလူမျိုးစုတွေနဲ့ယုံကြည်မှုနားလည်မှုတည်ဆောက်ပြီးနိုင်ငံရေးသဘောတူညီချက်တွေရယူဖို့ရည်ရွယ်တယ်ဆိုရင်အစိုးရရောတပ်မတော်ရော1948ပင်လုံစာချုပ်ပေါ်မှာအခြေခံပြီးစဉ်းစားဖို့လိုတယ်လို့နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကပြောပါတယ်။ဒါအပြင်အစိုးရကပဲဖြစ်ဖြစ်တပ်မတော်ကပဲဖြစ်ဖြစ်1948မှာပါတဲ့အချက်တွေကိုတိုက်ရိုက်ဖြစ်စေတော်ဝိုက်ပြီးဖြစ်စေမျက်ကွယ်ပြုဖို့ဥတည်လာတယ်ဒါမှမဟုတ်ပင်လုံစာချုပ်ရဲ့အခန်းကဏ္ဍတွေလျှော့ချဖို့စဉ်းစားလာနေတဲ့အနေအထားမျိုးရှုမြင်လာရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်အထောက်အကူမပြုနိုင်ဘူးလို့ဒေါက်တာရံမျိုးသိန်းကပြောပါတယ်
။အစိုးရကပဲဖြစ်ဖြစ်တမတော်ကပဲဖြစ်ဖြစ်ဒီပင်လုံစာချုပ်မှာပါတဲ့အချက်တွေကိုတိုင်းရင်းတော်၎င်းတော်ဝိုက်တော်၎င်းမျက်ကွယ်ပြုဖို့ဥတည်လာတယ်ဒါမှမဟုတ်ရင်ပင်လုံစာချုပ်ရဲ့အခန်းကဏ္ဍကိုရှင်းချဖို့စဉ်းစားလာတယ်ဆိုတဲ့အနေအထားမျိုးရှုမြင်လာမယ်ဆိုရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ကိုအထောက်အကူမပြုနိုင်ဘူးလို့ကျွန်တော်ကတော့မြင်ပါတယ
်တမတော်ရဲ့ငြိမ်းချမ်းရေးမူဝါဒ6ရက်နဲ့NCA စာချုပ်ဟာလက်နက်ကိုင်လမ်းစဉ်ကနေငြိမ်းချမ်းရေးငြိမ်းချမ်းရေးကနေဖက်ဒရယ်စနစ်ကိုအခြေခံတဲ့စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ဖို့လမ်းခင်းပေးထားကြောင်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကထည့်သွင်းပြောကြားခဲ့ပါတယ်။တပ်မတော်ရဲ့ငြိမ်းချမ်းရေးမူဝါဒ6ရက်ထဲမှာထာဝရငြိမ်းချမ်းရေးရယူဖို့အတွက်အမှန်ကန်ဆန္ဒရှိဖို့ငြိမ်းချမ်းရေးသဘောတူညီချက်အပေါ်အမျက်မထုတ်ဖို့နိုင်ငံတော်ကထုတ်ပြန်ထားတဲ့ဒီဇဲဥပဒေတွေကိုလိုက်နာဖို့ဒုတာဝင်အရေးသုံးပါးနဲ့ဒီမိုကရေစီအနှစ်သာရကိုလက်ခံပြီး2008ဖွဲ့စည်းပုံအခြေခံဥပဒေဖြင့်ဒီမိုကရေစီရှောက်လန်းနေမှုမှာလိုက်ပါလှုပ်ဆောင်ဖို့စတဲ့အချက်တွေပါဝင်ပါတယ်။ KIO ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့တပ်မတော်ရဲ့ငြိမ်းချမ်းရေးမူဝါဒ6ရက်ကနိုင်ငံရေးဆွေးနွေးဖို့ဆိုတဲ့အပေါ်ကြိုတင်ကန့်သတ်တဲ့စီမံစည်းကမ်းတစ်ခုလို့မြင်ကြောင်းနဲ့တပ်မတော်အနေနဲ့တဘောရာကြီးစွာအဲ့ဒီမူ6ရက်ကိုပြင်ဆင်ရင်စဉ်းစားရင်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်တဲ့နေရာမှာပို့ပြီးတော့အကျိုးရှိမှာဖြစ်ကြောင်းပြောပါရယ
်တပ်မတော်ရဲ့မူ6ချက်ကနိုင်ငံရေးဆွေးနွေးဖို့ဆိုတဲ့အပေါ်မှာကြိုတင်မြတ်ကန့်သတ်တဲ့စီမံစည်းကမ်းတစ်ခုလို့ကျွန်တော်တို့ကအဲ့လိုပဲမြင်ပါတယ်ဒါကြောင့်လွတ်လွတ်လပ်လပ်ပြုတ်ပြုတ်လင်းလင်းဆွေးနွေးဖို့အခက်အခဲတွေအနောက်အချက်တွေဟာနတာတွေကြီးစေတဲ့ဒီတပ်မတော်ရဲ့မူ6ချက်ဖြစ်နေတာတပ်မတော်ကလည်းသဘောထားကြီးစွာနဲ့တပ်မတော်ရဲ့မူ6ချက်ကတော့ပြင်ဆင်ရင်စဉ်းစားရင်ကျွန်တော်တို့ရဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်တဲ့နေရာမှာမှချူးရှိမယ်လို့ကျွန်တော်ကအဲ့လိုချွတ်မြင်တုံ့တက်ပါတယ
်။လင်းနစ်ပြည့်နှစ်ပတ်လည်ပွဲကိုအစိုးရနဲ့တပ်မတော်ခေါင်းဆောင်တွေ NCA စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၉ဘွဲ့ရဲ့ခေါင်းဆောင်တွေတက်ရောက်ခဲ့ပါတယ်။ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်း၁၀ဘွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PBSD ယာယီအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးရွက်စစ်ကတော့သူခီးစဉ်ကိုတပ်မတော်ကဟန်တားတဲ့အတွက်မတက်ရောက်နိုင်ဘူးလို့ဆိုတာကြောင့်နေပြည်တော်ကိုရောက်မလာတဲ့အတွက်နောက်ဆက်တွဲကျင်းပဖို့ရှိတဲ့ GICM အစည်းအဝေးလည်းမဖြစ်ခဲ့ပါဘူး RCSS ခေါင်းဆောင်ဗိုလ်ချုပ်ရွတ်စစ်ကတော့ GICM အစည်းအဝေးဟာအင်မတန်အရေးကြီးတယ်လို့မြင်ကြောင်းသူတို့ကိုနေပြည်တော်ရောက်မလာအောင်ဟန်တားတယ်ဆိုတာအစည်းအဝေးမဖြစ်စေလိုတာကြောင့်မြင်ကြောင်းတက်မတော်အနေနဲ့ NC ကိုချိုးဖောက်ရာရောက်ကြောင်းနဲ့ NC သဘောတူညီချက်စာချုပ်ကိုဖြတ်သိမ်းလိုတယ်ဆိုတဲ့လက္ခဏာတစ်ခုပြနေတယ်လို့မြင်ရကြောင်းအော်တိုဘာလ29ရက်နေ့ကထိုင်းနိုင်ငံမှာသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်RCSS ကို RFA ကဒီကနေ့ညနေပိုင်းအချိန်ထိဆက်သွယ်လို့မရခဲ့တာကြောင့်တရားအထည်ပြုနိုင်တာမရှိပါဘူး။ရခိုင်တပ်တော် AA ရဲ့ပြောရေးဆိုခွင့်ရှိသူခိုင်သုခကတော့ RCSS ဥက္ကဋ္ဌမတက်ရောက်နိုင်ခဲ့တာနဲ့ပတ်သက်လို့တမရော်အနေနဲ့တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကိုတိုးတက်အောင်မတည်ဆောက်နိုင်တဲ့အပြင်ပို့ပြီးတော့ယိုယွင်းလာတာတွေတွေ့နေရတာကြောင့်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပြောတဲ့21ရာစုပင်လုံရဲ့လက်နက်ကင်ပဋိပက္ခတွေဦးဆုံးဘယ်လိုရက်တက်မလဲဆိုတဲ့ငြင်းချမ်းရေးကိုဥတီဆွေးနွေးတယ်ဆိုတဲ့ပြောဆိုချက်ဟာလွဲနေတယ်လို့ပြောပါတယ်
။ဟို RCSS ဘက်ကလည်းဒါထုတ်ပြန်ထားတာတွေတွေ့ရတယ်နော်။ဗမာစစ်တပ်ဘက်ကနေပြီးတော့ပူးပေါင်းဆောင်ရွက်မှုမရှိတဲ့အတွက်ကြောင့်မို့လို့သူတို့မတက်ရောက်နိုင်တာဖြစ်တယ်။ဆိုတော့သူတို့အဆင်ပြေနေတဲ့အဖွဲ့အစည်းတွေနဲ့တောင်မှနော်သူတို့ကနေပြီးတော့ဟိုတစ်ဖက်နဲ့တစ်ဖက်ယုံ
ကျွန်တော်တို့တွေ့ရတာပေါ့နော်လာမယ့်2021ခုလာလမ်းကြောင်းမော်ကတင်းဆောင်ပြီးနေတယ်လို့ပြောရမလားရက်တန်နေတယ်လို့ပြောရမလားလော်လော်ဆယ်မှာချောချောမွေ့မွေ့သွားနိုင်ဖို့အများကြီးလုံပန်းအားထုတ်ရအောင်မှဖြစ်တယ်လို့နိုင်ငံရေးလေလာသုံးသပ်သူဦးမောင်မောင်ဆိုကပြောပါလေ
ဟုတ်တယ်ဒီရေကောက်ပွဲကာလရောက်တဲ့အထိကိုနောက်ဆက်ဤလာကန်တစ်ခုကျင်းပဖို့တော့မှအထင်ထင်ကုန်ကုန်ဖြစ်နေတယ်အနေအထားမျိုးလိုပဲပြောရမှာနေမယ်။အဲညီညာလေးလုပ်ငန်းရှင်ကတော့မူလလမ်းကြောင်းပေါ်ကနေပြီးတော့တင်းဆောင်ပြီးနေတယ်လို့ပြောမလားအတုံးလို့တက်လောက်ဖြစ်နေတယ်ပြောမလားဘယ်လိုပဲပြောပြောပေါ့လောလောဆယ်မှာတော့ချောချောမွေ့မွေ့သွားနိုင်ဖို့အများကြီးလုံပန်းအားထုတ်အောင်မလို့ထင်ပါတယ်။ကရင်
ကျွန်တော်နေမျိုးထုံးပါ